ထောင်နှံချမှတ်ခံထားတဲ့ထင်ရှားတဲ့လူခွင့်ရေးလှူရှားသူတို့ကိုတရုတ်အစိုးရကလုတ်ပေးလိုက်ပါတယ်။ထောင်နှံလေးနေကြခံခဲ့ရပြီးတဲ့နောက်မှာမနေ့စနေနေ့ကရှူဂျီယောင်ပြန်လွတ်လာခဲ့တာဖြစ်ပါတယ်။သူ့ကျမ်းမာရေးအခြေအနေကောင်းမွန်တယ်လို့ရှေ့နေဖြစ်သူကပြောပေမဲ့တခြားအကြောင်းအရာတွေကိုတော့မပြောခဲ့ပါဘူး။အများပြည်သူတည်ငြိမ်ရေးကိုပြပြစေဖို့ရည်ရွယ်ချက်နဲ့တရားမဝင်လူလူစီယုံပွဲတစ်ခုကိုဥဆောင်လှူရှားခဲ့တယ်ဆိုတဲ့ဆွဲဆိုချက်နဲ့2014ခုနှစ်ကပြစ်ဒဏ်ဆင်ခဲ့ခံခဲ့ရတာဖြစ်ပါတယ်။အစိုးရကိုဝေဖန်သူတွေကိုနှုတ်ပိတ်သွားအောင်လုပ်တာမှရည်ရွယ်ရာမရှိတဲ့ဒီဆွဲချက်ကိုတုံးတာလို့လည်းတက်ကြွလှူရှားသူတွေကပြောပါတယ်။ယူဂျီယောင်ကအရသာတက်လှူရှားမှု New Citizens Movement ရဲ့တီထောင်သူတဦးလည်းဖြစ်ပါတယ်။ New Citizens Movement လှူရှားမှုကွန်ရက်ကဘေကျင်းမြို့နဲ့ချားမြို့တွေမှာငြင်းငြမ်းစွာဆန္ဒပြခဲ့ကြတဲ့သူတွေစုစည်းထားတဲ့အဖွဲ့တစ်ခုဖြစ်ပေမဲ့လို့အာဏာရတရုတ်ကွန်မြူနတီပါတီရဲ့မူလရည်မှန်းချက်ပေါ်မှာအခြေခံပြီးတောင်းရတာဖြစ်ပါတယ်။ New Citizen Movement ရဲ့အတွေးခေါ်ကအစိုးရကိုဖြုတ်ချဖို့မဟုတ်ဘဲခိုင်မာလာဖို့ဖြစ်တယ်လို့ယူဂျီယောင်က2010ပြည်နှစ်ကအစေးတပုတ်မှာရေးသားခဲ့ပါတယ်။တရုတ်နိုင်ငံထဲမှာလူဒန်းစားတရက်ကိုဖယ်ရှားပြီးတခြားလူဒန်းစားတရက်နဲ့စားထုတ်ဖို့မဟုတ်ဘဲသာသာသာဖြစ်လာစေဖို့ဖြစ်တယ်လို့ရေးသားခဲ့ပါတယ်။နိုင်ငံတော်မှာလူလူအနေနဲ့ညစာစားပွဲတွေမှာစူးစီးတက်ရောက်ပြီးလူမှုရေးရာကိုဆွေးနွေးကြဖို့နောက်အများပြည်သူဆိုင်ရာနေရာတွေမှာဆိုင်းပုတ်လေးတွေခြံပြီးလူသိမ့်မများတဲ့လူလူချီတက်ပွဲတွေလုပ်ကြဖို့ New Citizen Movement ကအတွေးခေါ်ဖြန့်ခဲ့တာဖြစ်ပါတယ်။ယူဂျီယောင်ကိုအနိကစောင့်ကြည့်မလားဒါမှမဟုတ်နေအကျေကျုပ်နဲ့ထားမလားဆိုတဲ့အပေါ်သူ့ကိုထောက်ခံသူတွေကသိချင်နေကြပါတယ်။တရုတ်နိုင်ငံမှာလူသိအများဆုံးလူခွေအကျဉ်းသားနိုဘယ်ငြိမ်းချမ်းရေးဆုရှင်လူရှောက်ဘိုတေဆုံးပြီးတဲ့နောက်ရပိုင်းအတွင်းမှာပဲယူဂျီယောင်ပြန်ပြီးတော့လွတ်မြောက်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။